ရခိုင်ပြည်နယ်တန်တွဲခွားနဲ့မောင်တော်မြို့နယ်တွေမှာစစ်ကောင်စီတပ်နဲ့အာရခတပ်တော် AA တပ်တို့ကြားမှာတိုက်ပွဲတွေကတစ်နေ့ထက်တစ်နေ့ပိုပြီးတော့မှပြင်းထန်လာနေတယ်လို့ AA ကပြောပါတယ်။မောင်တော်ဘက်မှာတော့ဓာတ်ရုအစိမ့်ဝေးပါတဲ့ဘုံတွေကိုဒီရက်ပိုင်းမှာစစ်ကောင်စီဘက်ကအုံပြူတိုက်ခိုက်နေပါတယ်လို့ AA ဘက်ကဆွဆွဲပြောဆိုပါတယ်။ရခိုင်စီရေးပြည်ပခနောက်ဆုံးအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုရန်နိုင်ကတင်ပြပေးထားပါတယ်။
ရခိုင်မြို့နယ်တောင်ပိုင်းကတန်တွဲမြို့နယ်နဲ့ဂွားမြို့နယ်တွေမှာစစ်ကောင်စီနဲ့အာရခတပ်တော် AA ကြားတိုက်ပွဲတွေဟာတစ်နေ့ထက်တစ်နေ့ပိုပြင်းထန်လာနေသလိုနှစ်ဖက်အကြမ်းဆုံးတွေများနေပါတယ်။တန်တွဲမြို့နယ်မှာတော့စစ်ကောင်စီရဲ့တခုတည်းသောလက်ကျန်တပ်စခန်းဖြစ်တဲ့မောင်ရွှေလေးရေတပ်စခန်းကို AA ဘက်ကအပြင်းထန်ထိုးစစ်ဆင်နေသေးဖြစ်သလိုစစ်ကောင်စီဘက်ကလည်းရေတပ်လေတပ်တွေကိုအသုံးပြုပြီးတော့အပြင်းထန်ခုခံနေတယ်လို့အေးပြောခွင့်ရခိုင်ဒုက္ခက VOE ကိုပြောပါတယ်
။တန်တွင်းမြို့နေနဲ့ဒီဂွမ်းမြို့နေထဲကနေရာတချို့မှာဒီတိုက်ပွဲတွေဆက်လက်ပြီးတော့ပြင်းထန်နေတာရှိတယ်ဗျ။ဟိုတန်တွင်းမြို့နေထဲမှာဒီနောက်ဆုံးကြံတဲ့ဒီမောင်ရွှေလေးနောက်ဒီကွင်းဝိုင်းရေဓာတ်စခန်းတွေတဝိုက်မှာဒီတိုက်ပွဲတွေကတော့ဆက်ပြီးတော့ဟိုပြင်းထန်နေတာရှိတယ်။အာဒီကစင်းကလျာနဲ့ဒီဆုတ်ခွာထွက်ပြေးနေတဲ့ရန်သူတွေကိုအာကျွန်တော်တို့ကဒီလိုက်လံပြီးတော့ဒီဖမ်းဆီးနေရတာတွေရှိတယ်။ဟိုတချို့ဒီထွက်ပြေးနေတဲ့ရန်သူတွေကလည်းပဲသူတို့ရောက်တဲ့နေရာကနေပြီးတော့ဒါခုခံနေတဲ့ဟာတွေရှိတယ်
။မောင်တော်မျိုးနယ်မှာတော့နေရာအများစုကို AA ဘက်ကတင်ထားနိုင်တယ်ဆိုပေမဲ့မြို့ထဲမှာစစ်ကောင်စီကတရားခံဖြစ်ရဲသားတွေကိုဖမ်းဆီးထားတာကြောင့်အပိသက်တင်နိုင်ဖို့ခတ်တွေ့နေတာဖြစ်တယ်လို့ပြောပါတယ်။ဒါကြောင့်စစ်ကောင်စီတပ်တွေနဲ့အတူတွဲတိုက်နေတဲ့ရိုဟင်ဂျာလက်နက်ကိုင်တွေကိုသတိထားကင်တွယ်ရှင်းလင်းနေရတယ်လို့ AA ဘက်ကပြောပါတယ်။ဒါပြင်ဘင်္ဂလားဒေ့ရှ်ဘက်မှရှိတဲ့ဒုက္ခသည်စခန်းတွေကိုအုံချပြီးလက်နက်အင်အားလူအင်အားဖြည့်တင်းတာတွေလည်းလုပ်နေတယ်လို့လည်း AA ပြောခွင့်ရခိုင်သူခါကပြောပါတယ်
။မောင်တို့မျိုးသိန်းတိုက်ပွဲအခုလိုမျိုးဒီကြမ်းကြံနေရတဲ့အဓိကအချက်တွေထဲကဒါတစ်ခုကတော့မွတ်စလင်ဘာသာရေးအစွမ်းရောက်အဖွဲ့အစည်းတွေဖြစ်တဲ့ဒီအာဆာတို့ ARA တို့နော်နောက်ပြီးလို့ရှိရင်ဒီ RSO တို့ဟာဒီဘင်္ဂလားဒေ့ရှ်ဘက်ကမှရှိတဲ့ဒီဒုက္ခသည်စခန်းတွေကိုသူတို့ရဲ့ဒီနောက်တန်းဌာနချုပ်အဖြစ်အသုံးချပြီးတော့မှဒီလူအင်အားဖြစ်တင်တာတွေပြီးလို့ရှိရင်ဒီတခြားဥစ္စာပေါ့နော်ဒီ logistic ထောက်ပံ့တာတွေကိုအဲ့ဒီကနေပြီးတော့တောက်လျှောက်လုပ်နေတဲ့အတွက်ကြောင့်မို့လို့အိုအကြံဖဲစစ်ကောင်စီကသူတို့ဒီအသက်ဆက်နေနိုင်တဲ့သဘောရှိတယ
်စစ်တပ်ဘက်ကမောင်နှမမြို့ပြည်မှာရှိတဲ့နာခခငါးစခန်းဘက်ကိုဆုတ်ခွာသွားကြပြီးအဲ့ဒီတပ်စခန်းကနေလက်နက်ကြီးတွေအပြင်ဓာတ်ရုအစိမ့်ငွေပါတဲ့ဘုံတွေနဲ့ခုခံတိုက်ခိုက်ခဲ့တယ်လို့ဒီနေ့ညနေပိုင်း AA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဘယ်လိုစစ်ဆေးပြီးပြောသလဲဆိုတာထုတ်ပြန်ချက်မှာပြောမထားသလို VOA အနေနဲ့တိကျအတိမပြုနိုင်သေးပါဘူးအာရခတက်တော် AA အနေနဲ့တန်တွဲခွားနဲ့မောင်းနှောမြို့နယ်တွေကိုတိမ့်ပိုက်နိုင်ဖို့အပြင်းထန်တိုက်ခိုက်နေသလိုကြောက်ဖြူတောင်ကုန်းမန်အောင်အန်းစစ်တွေမြို့နယ်တွေကိုတိမ့်နိုင်ဖို့ဝိုင်းဝန်းပိတ်ဆို့ပြီးတော့စီရေးပြင်ဆင်ထားပါတယ်။အဲ့ဒီပိတ်ဆို့ထားတဲ့မြို့နယ်တွေကစစ်တွေမြို့နယ်မှာတော့ဂျာသာပရင်းနဲ့ညနေပိုင်းကမြို့အပြင်ဘက်ကျေးရွာတွေကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ကို AA ဘက်ကကြားဖြတ်တိုက်ခိုက်ခဲ့တာကြောင့်နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တာရှိတယ်လို့စီရင်ဤဆက်သူတဦးကပြောပါတယ်
အဲ့မနေ့ည29ရက်နေ့ပေါ့အဲ့ညနေ3နာရီခွဲ3နာရီခွဲဝန်းကျင်လောက်မှာအဲ့စစ်တွေချင်းမြန်တန်းကနေပြီးအဲ့ကောင်တွေကမန်းလှတစ်ခိုင်ပေါ်တော့မလောင်အဲ့ရွာဘက်ကနေပြီးရင်သူတို့ကစစ်ကြောင်းထိုးလာခဲ့တာစစ်ကြောင်းထိုးလာတော့အဲ့ကျေးရွာကိုမရောက်ခန်းအဲ့အေကနေပြီးရင်သူတို့စစ်ကြောင်းလာတော့ပြီးလို့ကြားပြတ်နေပြီးရင်တိုက်တာအဲ့တပ်ပွဲကတော့နည်းနည်းပြန်ခဲ့တယ်ပြန်ခေပြီးရင်စစ်ကောင်စီဘက်ကအကြဆုံများသွားတယ်ခေါင်းလုံးဒါအဲ့တက်ပွင့်ဖြစ်နေတုန်းမှာသူတို့ဒီစစ်တွေမြင်မှာရထားတဲ့ဒီသူတို့ရဲ့တိုက်ခိုက်စိတ်လေရန်တွေကအဲ့မန်လာပြေရွာဖက်တွေကိုသူတို့ကနေပြီးရင်လက်နေကြီးပြစ်ကူတွေပေးတယ်လေ
မနေ့ကတိုက်ပွဲဖြစ်ပွားခဲ့တဲ့စစ်တွေမြို့နယ်မင်းလာကျေးရွာနဲ့ဆက်ဆက်တဲ့ကျေးရွာတွေကိုစစ်ကောင်စီရဲတပ်ကလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေတာကြောင့်ဒေသခံတွေဘေးလွယာကိုထွက်ပြေးနေကြတာလည်းဖြစ်ပါတယ်ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော် AA ကြားတိုက်ပွဲတွေတောက်လျှောက်ပြင်းထန်နေတာအခုဆိုရင်6လကျော်ရှိလာပြီဖြစ်သလိုရခိုင်မြောက်ပိုင်းကမြို့နယ်၈ခုနဲ့ရခိုင်တောင်ပိုင်းကရမ်းမြမြို့နယ်တို့ကို AA ဘက်ကသိမ်းပိုက်ထိန်းချုပ်ထားပါတယ်ခင်ဗျာ